thằng tôi nhà chắc sẽ không được khung hệ gia đình là sao đi về nhà thao cha khung hệ cha nào vậy là nay giờ này là nét tuyệt ဘုရားညဆိုင်နိုင်ကုန်ဓမ္မဒုဒ္ဒတောရသာသနာရိတ်တာပထမအကျင့်ဓမ္မနုပသနာတတိပဌာန်သေတယစကံကျင့်သုံးပွဲ၌ဟောကြားအပ်သောဒုက္ခအရိယသစ္စာလုပ်ပြီးတရားတော်အိနေတင်းနေနဲ့1368ခုနှစ်ကျောက်သလဆန်း၄ရက်1968ခုနှစ်ကနဝိလာနှစ်ရက်နေ့လမ်းနဲ့မှာရသကံဝင်ရောက်ကြည့်ကြအထုတ်ကြတဲ့ယောဂီသုတော်ရှင်များတရားဓမ္မကျင့်ကြံပွားများတဲ့နေရာမှာထောက်ကူဖြစ်စေဖို့ဒုက္ခအရိယသစ္စာလို့မြည်ရတဲ့လုပ်ပေးတရားတစ်ပုဒ်ဟောကြားလာကြမယ်ဒီတရားတော်ကိုမောမီမနာမီမှာရှင်းဥစွာတရားတော်ကိုဟောကြားတော်မူခဲ့တဲ့စိန်နေရာသုံးလောကထွတ်ထားသဗ္ဗညုမြတ်စွာဘုရားရဲ့အရဟံဂုံတမ္မာတံဗုဒ္ဓဂုံအဘွားဂုံတို့ကိုအာရုံပြုပြီးတော့အာလုံးနမောတတ္တဘုရားရှိခိုးနဲ့ညီညီညာညာစစ်ခိုးပူဇော်ပတော်ကြရအောင်သောလူမင်းနဲ့မင်းဇမာမင်းတို့ဤဝစင်ကိုယောပူဇော်သူကိုခံတော်မူတတ်ပါသည်ထသောအရဟတော်1500ကိလေသာမဝေကွာသောမူတ္တပါပိထသောအရဟတောစိတ်ဝင်ရ၌ပင်မကောင်းမှုကိုပြုတော်မမူပြောတော်မမူကြံစည်တော်မမူတ္တပါပိထသောအရဟတောကိလေသာမံသဘုံညာကိုအောင်တော်မူနိုင်တော်မူတတ်ပါပေထသောအရဟတောတန္တရာဆွေကံကွက်တို့ကိုသိဖြက်ခုတ်ထွင်သုတ်သင်တော်မူတတ်ပါပေထသောသမ္မာသမ္ဗုဒ္ဓသာမဖောက်မပြန်တရားမှန်ကိုဆရာမကူတရားမူညာဖြင့်ထိုတွင်၍သိမြင်တော်မူတတ်ပါပေထသောတသဗ္ဗဝါတောဣတရိယဓမ္မယတတိရိကာမသယတမိ36လီနေပြည့်စုံတော်မူသောထုံမြတ်စွာဘုရားအာနမောနမာမိစေကိုပါရဲ့ရှင်ဘုရားနမောနမာမိကိုယ်နှုတ်နှလုံးသုံးပါပြောင်းပြော့မန်ကိုယ်လျော့၍ကတော့ယူချူလက်ဆောင်မိုးကစိတ်ခိုးပါ၍အရှင်ဘုရားအလုံးတရားရှင်ကိုစိတ်ခိုးပူဇော်ပါတရားရှင်ကိုစိတ်ခိုးပူဇော်ပြီးတဲ့နောက် ဒုက္ခအရိယသစ္စာဆိုတဲ့လုပ်ပြီးပညာဟောကြားနာကြမယ်ဘိန္နပရိသဘာသစ္စာလဲဒုက္ခအရိယသစ္စာဘုရားရှင်ကိုယ်တော်မြတ်ကြီးဟောကြားတဲ့တရားဓမ္မဒီတရားဓမ္မတွေကိုအချင်းချင်းကြည့်မယ်ဆိုလို့ရှိရင်သစ္စာ၄ပါးတရားလို့ပြောရမယ်ရသဘုရား45နှစ်45ဝတိုင်တိုင်တရားဓမ္မတွေဟောကြားသွားတာဘာတရားလေးဆိုရင်သစ္စာ၄ပါးတရားဘာတရားဘုရားရှင်ဖြစ်ပေါ်အောင်ဘုရားရှင်ကိုရောက်အောင်ဆိုပြီးတော့ကြင်ကြံကြိုးစားအထုတ်တာလေသစ္စာ၄ပါးဝိညာဉ်တ attva တွေကိုပြန်လည်ပြီးတော့ဟောကြားတာလေးပဲသစ္စာ၄ပါးတရားယဟန္တာသစ္စကဗုဒ္ဓံရှင်မြတ်တိတရားဓမ္မသိမြင်သွားကြတယ်ဆိုတာလေးပဲသစ္စာ၄ပါးအခုယောဂီတွေအားထုတ်ရမှာသိရမှာလေးပဲဗတရားလေသစ္စာ၄ပါးဒီတော့သစ္စာ၄ပါးအားလုံးအယိတ္တအဖြစ်အမိအဖြစ်တော့သိပါလေဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာဘယ်နှပါးလဲပြန်ပြောကြည့်ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာအဲ့ဒီ၄ပါးမှာဒီကနေ့ဘုန်းကြီးကအရေးကြီးဆုံးဖြစ်တဲ့သစ္စာပေါ့ဒုက္ခသစ္စာကြောင်းဟောမလို့เนาะဆိုကြည့်သစ္စာ၄ပါးရှာရှိလေရာဒုက္ခရေးကြီးသည်သစ္စာ၄ပါးစီလေယာဒုက္ခရေးကြီးသည်သစ္စာလေးပါးစီလေယာဒုက္ခရေးကြီးသည်သစ္စာလေးပါးမှာဘာသစ္စာရေးကြီးဒုက္ခသစ္စာကအရေးကြီးဆုံးလို့ပြောရင်ရတယ်ပေါ့ဘာလို့လဲဆိုလို့ရှိရင်ဒုက္ခသစ္စာသည်သိရမယ်သစ္စာဘာလို့ရမယ်သစ္စာသမုဒယသစ္စာကပယ်ရမယ်သစ္စာဒီသမုဒယသစ္စာဒီပယ်ရမယ်တရားပယ်ရမယ်သစ္စာနိရောဓသစ္စာကဆက်ရောက်ရမယ်သစ္စာမဂ္ဂသစ္စာဒီပွားရမယ်သစ္စာလို့၄မျိုးရှိတော့သိတဲ့သိလိုက်တဲ့တရားဓမ္မတွေကိုသိမှပယ်နိုင်မယ်သိတဲ့နာတွေကိုမသိဘဲနဲ့ဘုန်းကြီးတို့ယောဂီတွေပယ်လို့ရမလားသိမှပယ်လို့ရကပယ်နိုင်မှလေးပဲရောက်တဲ့ရောက်တိုက်တဲ့နိဗ္ဗာန်ရောက်မယ်ပေါ့နိဗ္ဗာန်ရောက်ဖို့သိဖို့အရေးကြီးတယ်တခါနိဗ္ဗာန်ရောက်ကြောင်းအကျင့်မေကသစ္စာဒီသစ္စာတရားပွားများဖို့ဆိုတဲ့နေရာမှာလေးပဲကြင်ကြံအားထုတ်ရမယ်တရားမသိဘဲနဲ့ပွားလို့ရလားအဲ့တော့ပါရေးကြည့်လေဒုက္ခသစ္စာရေးကြီးအဲ့ဒါကိုမြတ်စွာဘုရားရှင်ကိုလည်းမြတ်ကြီးကသစ္စာတန်ရုံမှာဗာပြောလေဒုက္ခသစ္စာနဲ့ပတ်သက်ပြီးတော့ဘုရားရှင်ကိုလည်းမြတ်ကြီးဘလို့အမိရှိတယ်လဲဆိုတော့ခန္ဓာကိုယ်မှာဝတ်ဆင်ထားတဲ့အဝတ်ပစိုးတွေမိလောင်ပြီးတော့နေပါစေတဲ့ဥကောင်းတွေမိတောက်လောင်ပြီးတော့နေပါစေကိုယ်မှာဝတ်ထားတဲ့အဝတ်မိလောင်နေတာမငြိမ့်နဲ့အောင်ဥက္ကောင်းမှာအလံကြောင်ကြောင်နဲ့လောင်မြိုက်နေတဲ့မီးကိုမငိမ့်နဲ့အောင်နဲ့အရင်ဆုံးသစ္စာသိအောင်လို့အရင်ဆုံးမလုပ်ရကဲမီးလောင်တဲ့အရင်ကိုယ်ပေါ်မှာဆွဲကပ်နေတဲ့မီးဥက္ကောင်းမှာတောက်လောင်နေတဲ့မီးငိမ့်တောက်ဖို့ထက်ကိုသစ္စာသိဖို့ကအရင်ကြီးတယ်လို့သစ္စာတန်ရုံမှာမြတ်စွာဘုရားဟောပါတယ်ဒီလိုကြည့်ဦးလားအရေးကြီးအဲ့တော့အရေးကြီးဆုံးအလုပ်ဒီဘာလုပ်လဲလို့ပြောမယ်ဆိုလို့ရှိရင်သစ္စာသိဖို့အလုပ်ဘာလုပ်လဲဘယ်သိရမယ့်သစ္စာဒီအခုဒုက္ခသစ္စာသိရမှာဘာသစ္စာဒုက္ခသစ္စာသိဖို့ဆိုတော့အခုဘုန်းကြီးတို့ယောဂီများကြည်ကြံပွားများအားထုတ်နေတဲ့ဒီတရားဓမ္မသည်ဒုက္ခသစ္စာကိုသိဖို့ကြင့်နေတာ ဒုက္ခသစ္စာသိရမယ်အမှန်တရားသိရမယ်သစ္စာအဲ့တော့ဒုက္ခဆိုတာပြောရင်ဆင်းရဲလို့မြန်မာလိုပြောတယ်ဘာသာပြန်တယ်ပေါ့ဒုက္ခဆိုတာကိုအများနာလေတယ်ဒုက္ခဆိုတာဘာဖြစ်တာလဲဆင်းရဲတာဒုက္ခသစ္စာဆင်းရဲခြင်းအမှန်တရားဘယ်လိုများဆင်းရဲနေသလဲဆင်းရဲဒုက္ခတွေဘယ်လိုများဖြစ်သလဲဆိုတော့ဒီဒုက္ခတွေဘာမှရှိနေတော့ဘာမှကြည့်ရမှာတော့ဆိုတော့ခန္ဓာမှာကြည့်ပေါ့ဘာမှကြည့်မယ်ကိုယောဂီတွေနှစ်ရက်တိုင်တိုင်ပေါ့ကြင်ကြံပွားများနေပြီးပြီနှစ်ရက်အားထုတ်ခဲ့ပြီးပြီဆိုတော့ဒီနှစ်ရက်တန်ကာလအတွင်းမှာတစ်ချိန်လုံးဘာကြည့်နေလဲခန္ဓာကိုကြည့်တယ်ယုတ်ခန္ဓာနဲ့နာခန္ဓာယုတ်တရားနဲ့နန္တရားအစုကံထာရမယ်ယုံတဲ့နံကိုတဲ့သက္ခာတလေးနဲ့အစမပြကြည်နေတယ်အစမပြကြည်နေတဲ့ဒီခန္ဓာမှာဒုက္ခဆင်းရဲတွေမြင်လာမယ်ခန္ဓာထဲမှာဘာရှိလဲဒုက္ခဆင်းရဲဆိုကြည့်ခန္ဓာထဲမှာပေါ်တဲ့များဒုက္ခသစ္စာမှတ်ရမည်ခန္ဓာတွေမှပေါ်တဲ့များဒုက္ခသစ္စာမှတ်ရမည်ခန္ဓာတွေမှပေါ်တဲ့များဒုက္ခသစ္စာမှတ်ရမည်ခန္ဓာတွေမှပေါ်လာသည်များသည်ဘာသစ္စာကဲခန္ဓာတွေမှဘုရားပြိတ္တာညို့ညို့ဖို့မှဆင်းရဲဒုက္ခတွေမပေါ်ဘူးလားဘာသစ္စာဒုက္ခသစ္စာကထိုင်နေတော့နေစေထိုင်နေတဲ့အတွက်ကြောင့်မို့လို့ဆင်းရဲညနေတော့လည်းညနေတာမို့ဆင်းရဲတယ်သွားလာလှုပ်ရှားနေတော့သွားနေရလို့ဆင်းရဲတယ်ဒီတိုင်းငြင်းငြင်းဆင်းငြင်းလေးလဲနှောင်ပြီးတော့အိတ်နေမလုံးမချက်နဲ့နေဆိုတော့လည်းပဲဆင်းရဲလားချမ်းသာလားခုတရားလို့အားထုတ်နေတယ်ဘုန်းကြီးတို့ယောဂီတွေဘာမှပင်ပင်ပန်းပန်းမလုပ်ရအောင်ကျန်တဲ့နံဘာတခုမှမလုပ်ရအောင်တတောက်တတ်တာနေတာတလူလေးနေကိုယ်လည်းပဲစိတ်လည်းပဲချမ်းသာတယ်လို့နေလို့နေပင်မယ်လို့ဆင်းရဲလားချမ်းသာလားခန္ဓာထဲမှာပေါ်နေသည်များခန္ဓာထဲမှာဖြစ်သည်များသည်ဆင်းရဲဒုက္ခတွေသာဖြစ်တယ်အဲ့တော့ဒုက္ခဆိုတဲ့သဘောတရားကသူရှိနေတဲ့တတဝါသူကိန်းနေတဲ့တတဝါကိုအငြင်းရန်နှိပ်စက်တဲ့သဘောပိလနထဒုက္ခသည်နှိပ်စက်တဲ့သဘောရှိတယ်ဒုက္ခဘာသဘောကဲခုယောဂီတွေကိုဘယ်သူနှိပ်စက်တာဒုက္ခနှိပ်စက်နေတာဟိုလိုထိုင်တော့လည်းမတတ်တာဒီလိုထိုင်တော့လည်းမတတ်တာဟိုလိုနေတော့လည်းမတတ်တာဒီလိုနေတော့လည်းမတတ်မတာဆိုပြီးတော့အမြဲတမ်းနှိပ်စက်နေတာသည်ဒုက္ခကနှိပ်စက်တယ်ဒုက္ခသည်ပိလနထောနှိပ်စက်တဲ့သဘောရှိတယ်ဘာသဘောရှိလဲအမြဲမပြတ်နှိပ်စက်ခံနေရတဲ့ဒီခန္ဓာဒီခန္ဓာသည်ဒုက္ခတရားတွေကနှိပ်စက်နေလို့အမြဲတမ်းကိုဆင်းရဲတယ်ပင်ပန်းနေခုနေရတာတက်တာလားပင်ပန်းလားအယောဂီတွေမတက်တာဘူးနော်ကပင်ပင်ပန်းပန်းဘာလို့ရလို့လဲမလို့ရဘူးနေသာသလိုနေတက်တာသလိုနေလို့ခွင့်ပေးသားပြင်နေလို့မနေတာဘူးမတက်တာဘူးဆိုတာဒီဒုက္ခကနှိပ်စက်နေတာဘယ်လိုနှိပ်စက်အဲ့ဒုက္ခဒီပမာရှိတယ်လို့ကြည့်လိုက်ကြတော့ခန္ဓာမှာမရှိဘူးလားဒီခန္ဓာဒီဒုက္ခရဲ့တရားခန္ဓာဒီဘယ်လိုတရားလဲဒါကြောင့်မလို့ပြောတယ်ခန္ဓာရှိရင်ဒုက္ခရှိတယ်ခန္ဓာရှိပါရှိအဲ့တော့ဘုန်းကြီးတို့ဒီခန္ဓာရဲ့ဒုက္ခရှိနေတဲ့ဒုက္ခသိတာတဲ့ဒုက္ခထင်ရှားတဲ့ဒုက္ခဒီဒုက္ခကြီးထင်နေရှားရှားသိတာသာရှိပေမယ့်လို့သိတလားဆိုလို့ရှိရင်မသိဘူးပေါ့သိရလားအဲ့မသိတဲ့အတွက်ကြောင့်မလို့တဏ္ဍာရှိတယ်နော်ဘလို့တဏှာရှိတော့ဆိုလို့ရှိရင်သစ္စာတရားမသိလို့အမှန်တရားတွေကိုမသိလို့ အနမတကောယံဘိက္ခဝေတန်သာသောပုပ္ပံကောတိနပညာယတိယဟန်တို့တဲ့တဏှာတကွင်းမှာဒီဘွားကနေခေါ်ဘွားပြေးသွားကျင်နေပြီးတော့နေရတာခန္ဓာတစ်ခုပြီးတစ်ခုဒုက္ခတစ်မျိုးပြီးတစ်မျိုးရနေခဲ့တာသည်တစ္ဆာမတိလို့ဘာမတိတာအခုယောဂီတွေကဘာတိအောင်လုပ်နေတာတစ္ဆာတိအောင်လုပ်နေတာတစ္ဆာတိအောင်ကျင့်နေတာပေါ့နော်ဘာဖြစ်လို့တရားကျင့်သစ္စာသိအောင်ကျင့်တယ်သစ္စာမသိရင်တဏှာရှိတယ်သစ္စာမသိပါဖြင့်တဏှာရှိတယ်ဆိုတာဒုက္ခတွေသက္ခာတ္တခါရတဲ့သဘောပဲဒုက္ခတွေအဆက်မပြတ်ဒုက္ခတစ်ခုပြီးတစ်ခုတစ်မျိုးပြီးတစ်မျိုးဒီဒုက္ခတသက်မလားကြောက်သွားမလားပေါ့ကြိုးစားပြီးတော့ပြုတ်ပြင်းကြောင်းလေတစ်မျိုးမသက်သာသေးဘူးနောက်တစ်မျိုးကလာပြန်ပြီတခုမှမကုန်သေးဘူးနောက်ဒုက္ခတစ်ခုကရောက်ပြန်ပြီလို့အစမပြားလေပတ်နေတဲ့ဒုက္ခတန်တရားဒီဆင်းရဲကနေထွက်မြောက်အောင်ကျင့်နေကျင့်ကြံဘွားညာအထုတ်တဲ့နေရာမှာတဲ့ဒုက္ခသစ္စာသည်သိရမယ်ဒုက္ခသစ္စာဘာလို့ရမှာဒုက္ခသစ္စာသည်သိရမယ်သဘောနော်အဲ့ဒါကြောင့်မလို့အရေးကြီးဆုံးဒီဘာသစ္စာလဲဒီခန္ဓာထဲမှာခန္ဓာထဲမှာပေါ်နေသည်များခန္ဓာထဲမှာဖြစ်နေသည်များသည်ဒုက္ခသစ္စာဆိုကြည့်ကိုယ်တန်ဓမ္မာပေါ်ကြီးကပျောက်တာဒုက္ခသစ္စာမြည်ကိုယ်တန်ဓမ္မာပေါ်ကြီးကပျောက်တာဒုက္ခသစ္စာမြည်ကိုယ်တန်ဓမ္မာပေါ်ကြီးကကြောက်တာဒုက္ခသစ္စာမြည်ကဲပေါ်လာပြီးတဲ့နောက်ဘာဖြစ်သွားကြောက်သွားပြီကိုယ်ဘုန်းကြီးတို့ကမ္မထံစပြီးတော့ပြီးတဲ့ကူကသဘောတရားကိုရှုရုပ်သဘောနဲ့နာမ်သဘောရှုလို့မပြောဘူးလားအဲအသက်ရှုသိမ်းလိုက်တဲ့အချိန်ကမှနာသိပြတိုးဝင်လာတယ်တိုးလာတဲ့သဘောတရားသည်ရုပ်တရားတိုးပြီးတော့ဝင်လာတယ်လို့သိလိုက်တဲ့အပိပိနန္တရားနတ်သင်းသားကောင်းများမှလေတိုးဝင်လာတော့တိုးတဲ့သဘောတရားမပေါ်ဘူးလားတိုးသဘောတည်ပါတရားလေရုပ်တရားတိုးမှန်သိတာသည်ကဲတိုးတဲ့သဘောတရားကလည်းပဲဒီတိုင်းမနေဘူးပေါ်လာပြီးတဲ့နောက်ဘာဖြစ်သွားတိုးသဘောသည်လည်းပေါ်လာပြီးတဲ့နောက်မှပြောက်တယ်သိလိုက်တဲ့အပီကတိုးလာရင်နှာခေါင်းထဲကိုလေလေးတွန်းပြီးတော့ဝင်လာတယ်ပေါ့တက်ရှိသွင်းလိုက်တဲ့အချိန်ကမှလှုပ်တဲ့သဘောလေးပေါ်တယ်ညှိတဲ့သဘောလေးပေါ်တယ်တမျိုးတမျိုးလေးဖြစ်တဲ့သဘောတရားလေးတော့ပေါ်လာတာပဲဆိုပြီးတော့ပေါ်လာတဲ့သဘောတရားကိုခန္ဓာကိုယ်နဲ့ဆက်ဆက်တာမို့လို့ဘုန်းကြီးတို့ယောဂီများကရှုမှတ်လိုက်တဲ့ကြည့်လိုက်တဲ့ပေါ့ဒါသည်ပါတရားလေရုပ်တရားပါတရားကဲတိုးတဲ့တွန်းနဲ့လှုပ်တဲ့ညွေးတဲ့စသည်ဖြင့်သိလိုက်တဲ့အသိလေးသည်နန္တရားသိလေးကပါတရားခဏကတိုးတဲ့သဘောကနေပဲပေါ်ပြီးပြောက်တယ်သိတဲ့သဘောတရားကလည်းပေါ်လာပြီးတဲ့နောက်ပြောက်သွားကိုယ်တဏ္ဍာမပေါ်လာပြီးတဲ့နောက်မှပြောက်တာမှန်မညသည်ဒုက္ခသစ္စာနော်ဒုက္ခသစ္စာဝေးပြီမဟုတ်ဘူးတက်ရှိသွင်းလိုက်တဲ့ခြင်းကနာသိကြနှကောင်းများမှာဖြစ်ပေါ်တဲ့သဘောတရားတွေလေးပဲဘာသစ္စာပါပေါ်လာပြီးတဲ့နောက်မှာပြောက်တာဒီဘာသစ္စာကဲခန္ဓာကိုယ်မှာပြန်ကြည့်တော့လည်းပဲနည်းနည်းလေးရှုမှတ်တာကြားတဲ့အခါမှာထုံကျင်တောက်တင်းပြီးတော့လာတယ်နာကျင်ကြိုက်ခဲပြီးတော့လာတယ်ပေါ့ခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့ထုံကျင်တောက်တင်းမှုနာကျင်ကြိုက်ခဲမှုသည်ရုပ်တရားရုပ်တရားတွေဖောက်ပြန်နေတာကိုမကြည့်လိုက်တော့လည်းပဲရုပ်တရားတွေတစ်မျိုးပြီးတစ်မျိုးတစ်ခုပြီးတစ်ခုပြောင်းလဲပြီးတော့မဖောက်ပြန်ဘူးလားဘာတရားလဲရုပ်တရားကဲဖောက်ပြန်နေတယ်ပြောင်းလဲနေတယ်နားလိုက်ကျင်လိုက်နဲ့အမြဲတမ်းနှိမ့်ဆက်နေတယ်လို့သိနေတဲ့အသိစိတ်လဲမပေါ်ဘူးလားဘာတရားလဲနတ်တရား ဒီတော့ယုတ်တရားတွေလည်းပဲပေါ်ပြီးပြောက်တယ်နတ်တရားတွေလည်းပဲပေါ်ပြီးတော့ပြောက်ပေါ်ပြီးတော့ပြောက်တာမှန်တယ်ညသည်သစ္စာအနေနဲ့ရှိနေဆိုလို့ရှိရင်ဗာသစ္စာအဲ့တော့ဒုက္ခသစ္စာကိုသိအောင်လို့ဆိုတဲ့နေရာမှာဘုန်းကြီးတို့ပြိဋ္ဌာန်ပေါ်လာတဲ့သဘောတရားလည်းသိရမယ်ပြောက်သွားတဲ့သဘောတရားလည်းသိရမယ်ပေါ့သိဖို့မလိုဘူးလားကိုယ်တဏ္ဍာမှာပေါ်လာပြီးတဲ့နောက်မှာပြောက်တာဒီဒုက္ခသစ္စာဒီခန္ဓာကိုယ်ကအမြဲတမ်းညင်းစင်းနေတာနှိမ့်ဆက်နေတာသည်ဒုက္ခသစ္စာယဟန်တို့ဒီသစ္စာတရားတွေကိုမသိလို့တဏှာရှိတယ်ညင်းစင်းနေတယ်နှိမ့်ဆက်နေတယ်ဆိုတဲ့ဒုက္ခသဘောတရားတွေကိုမသိနားမလည်လို့တဏှာရှိတယ်ကဲတဏှာထဲမှာပြောပြီးတော့နေကြဒီဘဝနဲ့မကျင်တတ်ဘူးနောက်တစ်ဘဝလူကျင်တယ်နောက်တစ်ဘဝလူကျင်တယ်အာတာတက်ကိုအစင်းမြင့်တဲ့ဘဝနဲ့ဆင်းရဲသာသာနေခြင်းလေဆိုတဲ့အလိုဆန္ဒတွေလိုချင်မှုတွေသည်ဘာကြောင့်ဖြစ်လဲဆိုရင်ဒုက္ခမှန်မသိလို့ဟုတ်ပြီလားကဲမသိတဲ့အတွက်ကြောင့်မလို့ဘုန်းကြီးတို့ပြိတ္တမလိုချင်ဘူးလားဒုက္ခမှန်သိလို့ရှိရင်ဒီဒုက္ခဖြစ်နေတဲ့ခန္ဓာဒုက္ခပြီးနေတဲ့ခန္ဓာလိုချင်သေးလားမတည်ငြိမ်မှုပေါ်လိုက်ကြောက်လိုက်နဲ့ဖြစ်တမျိုးပြီးတမျိုးတစ်ခုပြီးတစ်ခုဆက်မပြတ်ပေါ်လာတယ်ပေါ်ပြီးတဲ့နောက်မှာပြောက်တယ်ပေါ်လိုက်ပြောက်လိုက်နေမျိုးမျိုးပုံပုံဖြစ်နေတဲ့ဒုက္ခခန္ဓာဒီခန္ဓာဒီဘာခန္ဓာလဲဒုက္ခခန္ဓာဆိုကြည့်ဆင်းရဲချမ်းသာပေါ်ပြီးကပြောက်တာဒုက္ခသစ္စာမြည်ဆင်းရဲချမ်းသာပေါ်ပြီးကပျောက်တာဒုက္ခသစ္စာမြည်ဆင်းရဲချမ်းသာပေါ်ပြီးကပျောက်တာဒုက္ခသစ္စာမြည်ခန္ဓာမှာဆင်းရဲတဲ့သဘောနဲ့ပေါ်လိုက်မယ်ကတ္တကနေကြလို့ရှိရင်သက်တာတွေချမ်းသာတွေတက္ကနေကြလို့ရှိရင်သက်တာသလိုချမ်းသာသလိုမရှိဘူးလားဒီခန္ဓာမှာဆင်းရဲတဲ့သဘောချမ်းသာတဲ့သဘောမတမ်းမတမ်းဖြစ်တဲ့သဘောတက်သားတဲ့သဘောတရားတွေပေါ်လာတဲ့ပေါ်လာပြီးတဲ့နောက်မှာပြောက်တယ်အဲ့တော့ပေါ်ပြီးတဲ့နောက်ပြောက်တာမှန်တယ်များဘာသစ္စာလဲဒုက္ခသစ္စာနော်ကဲပေါ်ပြီးတော့လည်းဒီတိုင်းမနေဘူးပျောက်ကွယ်သွားပြီးတော့လည်းပဲဒီတိုင်းနေရလားပေါ်ပြီးတော့လည်းပျောက်သွားတယ်ပျောက်ပြီးတော့လည်းပြန်ပေါ်တယ်ပေါ့နော်ကိုယ်ထဲမှာကြည်လိုက်စိတ်ထဲမှာကြည်လိုက်ဘယ်သူတင်ရပဲကြည်ကြည်ဘယ်အရှိကံတရားကိုပဲကြည်ကြည်အမြဲတမ်းကိုပြောင်းလဲနေတဲ့သဘောဖောက်ပြန်နေတဲ့သဘောပေါ်လိုက်ပြောက်လိုက်ပေါ်လိုက်ပြောက်လိုက်နဲ့ဖြစ်နေတဲ့သဘောတရားတွေဆင်းရဲတက္ခာချမ်းသာတယ်လေပေါ်ပေါက်နေတဲ့သဘောပျောက်ပြဲသွားတဲ့သဘောတရားတွေသည်ဒုက္ခသစ္စာအဲ့တော့ယောဂီတွေအခုအားထုတ်ကြည့်တဲ့အချိန်ကမှဒုက္ခသစ္စာဒါဟာဆင်းရဲတယ်လို့နည်းနည်းလေးမသိလာဘူးလားနော်ကဲနေရထိုင်ရတာမတက်မသားဖြစ်တယ်ဘာသစ္စာတခါနေမှာနေရထိုင်ရတာတက်တော့တက်တာရှိတယ်ဘာသစ္စာဒုက္ခသစ္စာပဲတခါလေကြားလို့ရှိရင်ရှုလို့မှတ်လို့ကောင်းတယ်ဘာသစ္စာလေရှုမှတ်လို့မကောင်းဘူးတူတူပဲနော်ရှုမှတ်လို့ကောင်းတာလေပဲဒုက္ခသစ္စာရှုမှတ်လို့မကောင်းတာလေဒုက္ခသစ္စာနေရထိုင်ရသက်တာတာလေဒုက္ခသစ္စာနေရတံရမတက်မသားဖြစ်နေတာလေဒုက္ခသစ္စာကဲဒုက္ခချင်းတူတူပဲနော်နေရတံရအဆင်ပြေတယ်သက်တော့သက်တာဖြစ်နေတာလေဒုက္ခပဲအဆင်မပြေဘူးမတက်တာဘူးခြင်းချင်းထန်တဲ့ဝေဒနာတွေခံစားနေရတယ်နှိမ့်ဆက်ခံနေရတယ်ဒါလေးပဲပါသစ္စာဒုက္ခသစ္စာတခါတည်းမှာခံစားမှုတွေမပြင်းထန်ဘူးသက်တာနေတယ်အားရှုလို့ကောင်းလိုက်တာမှတ်လို့ကောင်းလိုက်တာစိတ်ကတည်ပြီးတော့နေတာပဲညင်ပြီးတော့နေတာပဲအေးချမ်းနေတာပဲအဲ့ဒီအချိန်ခါမှလည်းပဲဘာသစ္စာလေဒုက္ခသစ္စာပဲဆင်းရဲချမ်းသာမှန်တယ်များကိုယ်ခန္ဓာထဲမှာဖြစ်ပေါ်နေတာပြနေတာမှန်တယ်များဘာသစ္စာလို့ပြောမယ်ဒုက္ခသစ္စာခန္ဓာတွေကပြနေတဲ့သဘောတရားမှန်တယ်များသည်ဒုက္ခသစ္စာခန္ဓာကြီးကနေပြီးတော့ဘုန်းကြီးတို့ပြိဿတ်ကိုတရားပြတယ်ဗာသစ္စာပြအဲ့ဒီသစ္စာကိုပါလို့အောင် ติยามเอ้ยทุกขะทิสสาบาโลอ่ะกสิยะเลยเวสิยะดิบ่ติยามเอ้ยชันนาเลยชันนาดิโลติยามยุตตบอเตยสุยเลยเวยุมมันติยามเอ้ยนันตบอเตยสุยเลยนันมันติยามเอ้ยแกอกุไม่ติโลติอ๋องสุบิรจุซาปันซานี่ชื่อจันปวามะอ้าตงนี่เลยบ่အဲ့ဒီသစ္စာတရားတွေသိဖို့အရေးဘလောက်တောင်မှအရေးကြီးတယ်လို့မြတ်စွာဘုရားရှင်ကိုရမြတ်ကြီးအမိန့်ရှိသလဲဆိုတော့လူတယောက်ဟာတဲ့တနေ့မှာ3ချိန်ပေါ့မနေ့တစ်ချိန်နေ့လည်းတစ်ချိန်ညတစ်ချိန်မနေ့ကိုလည်းပဲနှံချက်ပေါင်းတရားအထုခံရမယ်နေ့လည်းလည်းပဲနှံချက်ပေါင်းတရားအထုခံရမယ်ညပိုင်းမှာလည်းပဲနှံချက်ပေါင်းတရားအထုခံရမယ်တဲ့တနေ့တနေ့လမ်းချက်ပေါင်း300အထုခံနိုင်လို့ရှိရင်သစ္စာ၄ပါးတရားသိမယ်ဆိုရင်တော့မာတဲ့ဒီလမ်းချက်တွေကိုမညစ်မဆန်ပဲနဲ့အထုခံလိုက်ပါဟုတ်ပြီလားကဲလမ်းနဲ့ထုခံရတဲ့ဒုက္ခကြီးနည်းနည်းတော့ဒုက္ခမဟုတ်ဘူးကိုယ်ခန္ဓာမှာအဲ့ဒါသွေးတဲ့တန်ရုပ်ဖြစ်နှိမ့်ဆက်ခံပြီးတော့တနေ့တနေ့ကိုလမ်းချက်ပေါင်း300အထုခံရမှသစ္စာသိမယ်ဆိုရင်တော့လမ်းကြောင်း300ထိုးခံရင်လည်းသစ္စာတရားတွေကိုသိမြင်မယ်ဆိုရင်တော့အနာခံလိုက်ပါတဲ့ဘာလို့လဲသစ္စာ၄ပါးတရားကိုသိအောင်လို့ဘာသိအောင်ကသစ္စာသိဖို့အရေးကြီးလားမကြီးဘူးလားလမ်းကြောင်း300ထိုးခံရတာတော့မှခံလိုက်ပါဆိုတော့ခေါင်းကြီးတို့အခုကြုံတွေ့နေတယ်ဆိုတဲ့ဒုက္ခသည်အသိအဖွဲပေါ့ကြံကြံထိုင်လို့ခန္ဓာကိုယ်မှာပြင်းပန်းလာတဲ့မသက်သာအောင်အနိယထိုင်ရတာတော့တော့တသာမရှိဘူးပေါ့ရာသီဥတုကကျန်းနေအစားတောင်းနေထိုင်ကအဆင်မပြေဘူးနေရထိုင်ရတာမချောမွေဘူးအခက်ခဲတွေရှိတယ်ဆိုရင်တော့မှသစ္စာသိဖို့အရေးသိခံရမယ်သစ္စာသိဖို့ဘာလို့อ่ะကိုဘုန်းကြီးတို့ယောဂီတွေခံရတယ်ဆိုတာလှန်ထိုးခံရတာတော့မဆိုးသေးဘူးနော်ဆိုလာကဲမင်းစောစောဒီတွေကတိုင်နေနေကကြပေါ့ဤတွေကဲဤတွေဆိုတဲ့ဒုက္ခနှိစ္စခံရတဲ့ဒီဆောင်းတံပေါ့ဘလောက်ပဲပြင်းထန်တယ်ကြောပြောနှံတစ်ချက်ထိုးခံရတာလောက်ဒုက္ခမရောက်သေးဘူးရောက်ရဲ့လားအာညာစာမစားရလို့ရှင်းပါသီလစောင့်သိနာလို့ဆာလောင်နေရင်းနေကပူဝါနေကပူပြီးတော့မတက်မသားဒုက္ခဖြစ်နေတယ်အဲ့ဒုက္ခတွေခုနလှန်ထိုးခံရတဲ့ဒုက္ခဥက္ကမမီးလောင်ခံရတဲ့ဒုက္ခအဝတ်စားတွေမီးလောင်ခံရတဲ့ဒုက္ခဒီဒုက္ခနဲ့ရှင်းလိုက်လို့ရှိရင်အခုကြုံနေတဲ့ဒုက္ခသည်အသေးအဖွဲပဲရှိသေးတယ်ဟုတ်ပြီလားခုခံရတဲ့ဒုက္ခသည်အကြီးအကျယ်လားအသေးအဖွဲလားအာနေတွေကပူလိုက်တာနော်နေကမှကြာလို့ရှိရင်ညာသူတို့ကကျင်းတယ်နေကပူတယ်အတော်လာတာလမ်းကလည်းပဲမချိုးမွေဘူးပေါ့ခလုတ်တွေကပင်းတွေရှိတယ်ဆူးတွေမြောက်တွေရှိတယ်အဲ့ဒါတော့မှခုနကနှံထိုးခံတဲ့ဒုက္ခနဲ့နှိုင်းရှင်ရဲ့အကြည့်အကျယ်လားသေးဖွဲလားကဲဒီသေးဖွဲလေးတွေကိုဘယ်ယူမဆိုင်ပင်နဲ့ဘာလုပ်ရမလဲသစ္စာသိအောင်လုပ်ရမယ်ဘာသိအောင်သစ္စာလေးပါးမြတ်တရားကိုပိုင်းခြားထင်တယ်သိမြင်ဖို့ဒီဘဝမှာအရေးကြီးဆုံးအလုံးကဲကိုဘွားမှာဘာအရေးကြီးလဲသစ္စာသိဖို့အရေးကြီးဘာအရေးကြီးသစ္စာသိဖို့အရေးကြီးတယ်ဆိုတော့ခဏကသွားဝင်နေရင်းနဲ့သစ္စာသိဖို့အရေးရှင်းလိုက်ရင်လည်းပဲဘယ်အရေးကအရေးကြီးကဲလူမှုရေးနေတဲ့သစ္စာသိဖို့အရေးနဲ့ဘယ်ဟာအရေးကြီးဇီဝရေးချမ်းသာရေးနဲ့သစ္စာသိဖို့အရေးဘယ်ဟာအရေးကြီးသစ္စာမသိရင်လည်းတဏ္ဍာရှည်လာမယ်ဒုက္ခတွေထက်ခါတက်ခါနေရလာမယ်ဒုက္ခဆင်းရဲတွေထက်ခါတက်ခါနေကြုံတွေ့မယ်ဒီဒုက္ခဆင်းရဲတွေကလုံးမြောက်အောင်တဲ့သစ္စာလေးပါးမြတ်တရားကိုပိုင်းခြားထင်တယ်သိမြင်မှဖြစ်မယ်ဆိုသစ္စာမသိဆင်းရဲဤဖြေဤတဏ္ဍယာသစ္စာမသိဆင်းရဲဤเยอิตันตะยาติสสาเมติสิญเยอิเยอิตันตะยาตันตะยาชื่อราบ้าจอกเลย ဆင်းရဲနေတာဘာကြောင့်လဲသစ္စာမသိလို့အဲ့ဒီဆင်းရဲဒုက္ခရဲ့ယတနာကိုမြတ်စွာဘုရားကတပ္ပိဉ္စဉာဏ်နဲ့ဖြည့်ရှင်းပြီးလူတိုင်းလူတိုင်းသတ္တဝါတိုင်းမှာလည်းဆင်းရဲဒုက္ခဆိုတာရှိနေတယ်ဟိုတော့ကလည်းပဲဆင်းရဲဒုက္ခတွေရှိတာပဲခုခေတ်လည်းပဲဆင်းရဲဒုက္ခတွေရှိတာပဲချမ်းသာတဲ့လူမှလည်းပဲဆင်းရဲနေတာရှိတာပဲပြည့်စုံတဲ့လူမှလည်းပဲဆင်းရဲဆိုတာရှိနေတာပဲအဲ့တော့လူသားတွေရဲ့တတ္တဝါတွေရဲ့ဒီဆင်းရဲဒုက္ခကြေတနာကိုမြတ်စွာဘုရားကဖြေရှားပေးတယ်ဒီဒုက္ခဆင်းရဲတွေလွန်မြောက်ခြင်းတွေဒုက္ခဆင်းရဲတွေချုပ်ပြောင်းငြိမ်းချင်တယ်ဆိုရင်သစ္စာတိမဖြစ်မယ်ပါတိယမှာသစ္စာတရားတွေကိုပိုင်းခြားခြင်းနဲ့သိမြင်ဒုက္ခဆင်းရဲတွေတက်တာသွားလိမ့်မယ်တထာကရံတော်တွေကိုဘုရားရှင်ကဥပမာပေးယဟန်တို့တဲ့မြင့်မို့တောင်ကြီးရဲ့နဘေးမှာတဲ့ကြောက်ခဲခုနှလုံးဖြာထားလိုက်ပါမြင့်မို့တောင်ကြီးအမတန်မြင့်မားတဲ့မြင့်မို့တောင်ပေါ့ကြီးမားတဲ့မြင့်မို့တောင်မြင့်မို့တောင်ဘေးနားမှာကြောက်ခဲခုနှလုံးဖြာထားတဲ့ယဟန်တို့မြင့်မို့တောင်ရဲ့ဘေးမှာရှိနေတဲ့ကြောက်ခဲလုံးတွေနဲ့ဒီတောင်ကြီးနဲ့အတိုင်းတာပမာဏကိုနှိုင်းရှင်ကြည့်ပါရှင်းကြည့်လိုက်တော့အရွယ်စားဘုန်းကြီးတို့ပြိဿအချိုးစားတွက်ကြည့်လိုက်လို့ရှိရင်စားပေါင်းများစွာမကွာဘူးလားနှိုင်းလို့ရှင်တော့မရဘူးမြင့်မတော်ကြီးတွေအလွန်တရာကြီးမားတဲ့ဒီကြောက်ကဲခုနှလုံးသည်မြင့်မတော်နဲ့နှိုင်းဆိုင်ရင်လည်းအရွယ်စားပမာဏအမတန်မှပြီးငယ်သည်ရှင်းလို့လေဒီဥပမာတိုင်းမှာပဲဆင်းရဲဒုက္ခကိုရှင်းကြည့်မယ်သစ္စာတရားတွေကိုသိမြင်တဲ့သူရဲ့ဆင်းရဲဒုက္ခသည်ကြောက်ခဲခုနှလုံးပမာဏသာရှိသည်သစ္စာသိသွားလို့ရှိရင်ဆင်းရဲဒုက္ခနည်းတယ်ပေါ့သစ္စာတရားတွေကိုမသိမြင်တဲ့သူရဲ့ဆင်းရဲဒုက္ခသည်မြင့်မို့တောင်ပမာအလွန်တရာမှကြီးမားလာတယ်သစ္စာမသိရင်မြင့်မို့တောင်ကြီးလောက်ဒုက္ခတွေများနေမယ်သစ္စာသိရင်ခုနကြောက်ခဲလေးခုနှလုံးလို့နေပါသွားတယ်ပေါ့ဘာဆိုလိုတာတော့ဆိုလို့ရှိရင်သစ္စာသိမြင်သွားတဲ့အရိယာတူတော်ရှင်ပထမဦးဆုံးသစ္စာတရားသိမြင်တဲ့သူကသောတာပန်အရိယာပေါ့အဲဒီသောတာပန်အရိယာရဲ့ဘဝဘယ်နှဘဝကြံသေးတော့တန်ត្រာသူကျင့်နေမယ်ဆိုရင်ခုနှစ်ဘဝပဲကြံတော့သောတာပန်တန္တရာလည်းဘယ်နှဘဝအဲဒီတော့ဒီဘဝထဲမှာရှိနေတဲ့ဆင်းရဲဒုက္ခအိုရနာရတရားတဲ့ဒုက္ခတွေသူရမယ်ဆိုလို့ရှိရင်ဘယ်နှဘဝရခုနှစ်ဘဝပဲသူရတော့မယ်ကျုံတော့မယ်ပေါ့သစ္စာလေးပါးတရားကိုမသိတဲ့သူရဲ့ဆင်းရဲဒုက္ခကဘယ်နှဘဝကြံနေတယ်ဒုက္ခတွေဘယ်လောက်ကြံနေတယ်လို့တိုင်းခြားလို့သတ်မှတ်လို့ရလားသစ္စာတရားကိုမသိမြင်နေတဲ့တာမန်ပုရုษရှင်တာမန်လူတို့ရဲ့ဆင်းရဲဒုက္ခကြီးမြင့်မို့တောင်ပမာအလုံးတရားမှာကြည်မပါတဲ့သစ္စာလေးပါးတရားကိုသိမြင်တဲ့သောတာပန်အနိဆုံးရှင်ပေါ့သောတာပန်ဆိုတဲ့အရိယာသတ္တဆင်းရဲ့ဆင်းရဲဒုက္ခတွေကြောက်ခဲခုနှလုံးပမာတိုက်တာပမာဏအသိငယ်တွေမြတ်စွာဘုရားရှင်ပြနော်အဲ့တော့ဘုရားသစ္စာလေးပါးတရားမသိဘူးဆိုတော့ဒီဒုက္ခတွေအခုကြုံနေတဲ့ဆင်းရဲဒုက္ခမျိုးတွေအမြောက်အမြားဘုန်းကြီးတို့ပြိဋ္ဌာကြုံအောင်ပါပဲတွေ့အောင်ပါပဲပေါ့တဏှာလည်နေသေးတဲ့တဏှာကနေပြီးတော့မထွက်နိုင်သေးဘူးဆိုလို့ရှိရင်ဒီလိုဒုက္ခမျိုးတွေမလာဘူးလား။ကဲဒါနဲ့ကြီးတဲ့ဒုက္ခတွေလည်းမလာဘူးလား။လာအောင်မေ။အဲ့လာမဲ့ဆင်းရဲဒုက္ခတွေအလုံးဒီဘဝထဲမှာကြုံနေတွေ့နေတဲ့ဆင်းရဲဒုက္ခတွေအလုံးကိုဖြည့်ဆင်းပေးနိုင်တဲ့ဒုက္ခဆင်းရဲတွေကိုအပြိဒဖြည့်ဆင်းပေးနိုင်တာသည်သစ္စာတရား။ဘာတရားလဲ။သစ္စာတရားတဲ့ဒီတော့ဒီဘဝထဲမှာရှိနေတဲ့ဒုက္ခလေးတွေဘုရားပြိဿအပတ္တံတည်စီအောင်လိုက်ဆိုပါလူနာတန်ဒီအထွေထွေနေရဒုက္ခဆင်းရဲသည်လူနာတန်ဒီအထွေထွေနေရဒုက္ခဆင်းရဲသည်လူနာတန်ဒီထွေထွေနေရဒုက္ခဆင်းရဲသည် လူဘဝမှာနေရတယ်၊နတ်ဘဝမှာနေရတယ်၊တိရိစ္ဆာန်ဘဝမှာနေရတယ်လို့ဘဝတန်နေအထွေထွေကိုရလာပြီဆိုရင်လည်းအနေဆင်းရဲနဲ့ကြုံမယ်ဥပိ္ပိဒပရိသတ်ကြုံနေတာဒီအနေဆင်းရဲပေါ့ကိုယ်သက်ရှင်နေရတဲ့အချိန်ခါမှာမဆင်းရဲဘူးလားပရိသတ်နေရတဲ့ဆင်းရဲဇာတိတိလည်းပဲဆင်းရဲဒုက္ခပေါ့နောက်ကဇာတိကနေပြီးတော့လွံ့မြောက်လာဇာတိကိုကြောနွန်လာတော့ကြုံရပြီဇန္နာအိုရတာလေးပဲဆင်းရဲပဲကဲအိုရတာကောင်းတယ်အိုရတာချမ်းသာတယ်လို့လက်ခံတဲ့သူရှိလားအိုရတာဒီဆင်းရဲလားချမ်းသာလားဇရာတိလည်းပဲဆင်းရဲဒုက္ခဖြစ်နေတယ်ဇာတိတိလည်းဆင်းရဲဒုက္ခဖြစ်တယ်ကဲအိုရတာမတက်တာလို့ဆင်းရဲလို့ပေါ့နာရတာများကောင်းမလားအနာယောဂတွေများရလို့ရှိရင်ဘုရားတို့ပြိတ္တတတ်တာမလားလို့ကြည်ယောဂဝိညာဉ်တွေရပြီဆိုလို့ရှိရင်သိငင်တဲ့ယောဂပဲဖြစ်ဖြစ်ကြီးကျယ်တဲ့ယောဂပဲဖြစ်ဖြစ်ဆင်းရဲတာပဲဇာတိတည်းလဲဒုက္ခပေါ့ဇာတိတည်းလဲဘာလဲဒုက္ခဆင်းရဲလူဘဝမှာနေရတယ်နတ်ဘဝမှာနေရတယ်ဘဝတန်နေအထွေထွေမှာပြောင်းသွားကျင်လည်ပြီးတော့နေရတာဒီအနေဒုက္ခကိုယ်လက်ရှိပိဏ္ဍပရိသတ်ကြုံရတာဒီဘာဒုက္ခအနေဒုက္ခနော်ဘဝထဲမှာနေရလို့ကြုံနေတဲ့ဒုက္ခဆင်းရဲဘလို့နေနေမတက်တာကိုယ်ထိုင်ပြီးတော့တဏှာကြီးလုံးလုံးထိုင်နေရလို့မတက်တာဘူးမချမ်းသာဘူးဆိုပြီးတော့ပိဏ္ဍပရိသတ်ထိုင်မနေဘဲနဲ့ညံ့နေတော့ဘောတက်တာမလားမတက်တာဘူးကြည့်ညံ့နေလို့မတက်တာဘူးဆိုလို့ရှိရင်ဘုန်းကြီးတို့ယောဂီတွေကိုခွင့်ပေးမယ်ကတစီလုံးတနည်းလုံးဒီမလာနဲ့ကိုညာကိုအဆောင်ပါပဲကိုခန်းထဲမှာပဲအိပ်ပြီးတော့နေနိုင်မလားတက်တာလားမတက်တာဘူးဘလို့နေနေပေါ့လျောင်းပြီးတော့နေနေရပ်ပြီးတော့နေနေထိုင်ပြီးတော့နေနေကဲသွားလာလှုပ်ရှားပြီးတော့ပဲနေနေမတက်မတာဖြစ်နေတာဒီဒုက္ခသစ္စာမတက်မတာဖြစ်တာဘာသစ္စာအဲ့ဒီဆင်းရဲဒုက္ခကိုတွေးရမယ်မြင်ရမယ်သိရမယ်တခါတိုင်းမသိဘူးဒါတဘာဝပဲသွားနေလို့ဆင်းရဲတယ်ထိုင်နေလို့ဆင်းရဲတယ်ရနေလို့ဆင်းရဲတယ်လဲလျောင်းပြီးတော့နေရလို့ဆင်းရဲတယ်ကိုကဒုက္ခမှမသိဘူးတတိမထားတဲ့အချိန်ခါမှာဒါဒုက္ခပဲလို့တတိမပြုမိဘူးပေါ့အခုတေချာတတိထားပြီးတော့တတိလေးနဲ့ကြည့်တဲ့ခါကျတော့ယောဂီပုဂ္ဂိုလ်တွေတတိပြုမိတယ်နေလည်းမသက်သာထိုင်လည်းမသက်သာအိပ်လည်းမသက်သာရလည်းမသက်သာတချိန်လုံးဒုက္ခပြီးနေပါလားဒီခန္ဓာကြီးဒီအမြဲတမ်းဒုက္ခတွေဖြစ်နေပါလားလို့သိမလားဘူးလားအဲ့အဲ့လိုသိလာအောင်ကြည့်ရမှာနော်ခန္ဓာထဲမှာရှိနေတဲ့ဒုက္ခကိုမြင်အောင်ကြည့်ရမယ်လူနာဘဝဗောဓိသံဃာတွေတွေနေရတာလေဆင်းရဲတယ်အသက်ရှင်ငါဝန်ခန္ဓာကိုထမ်းနေရတာလေဆင်းရဲတယ်ဆိုကြည့်အသက်ရှင်ငါဝန်ခန္ဓာသံဃာနေရဆင်းရဲသည်အသက်ရှင်ငါဝန်ခန္ဓာသံဃာနေရဆင်းရဲသည်အသက်ရှင်ငါဝန်ခန္ဓာသံဃာနေရဆင်းရဲသည်ဇီဝနှုတ်ဝန်ပုခန္ဓာကိုယ်ကိုထမ်းပိုးနေရတာပယ်ဆောင်နေရတာလည်းဆင်းရဲသည်ဟုတ်ပြီလားအသက်ရှင်နေတဲ့ညကာလပတ်လုံးဒီခန္ဓာကြီးနဲ့အတူတကွနေရတဲ့ကာလပတ်လုံးဆင်းရဲဒုက္ခဆိုတာရှိနေမယ်ခန္ဓာကြီးနဲ့နေရတဲ့ညဘုန်းကြီးတို့ပြိဿဘာဖြစ်မယ်ဆင်းရဲနေမယ်ခန္ဓာရတဲ့ညဘဝတိုင်းမှာဆင်းရဲဒုက္ခတွေနဲ့ကြုံမယ်ဟုတ်ပြီလားအဲ့ဒါကြောင့်မလို့ရှင်ကောတိကနဲ့ရှင်သာရိပုတ္တရာဉာဏရှင်များနှစ်ပါးတစ်ပါးနဲ့တစ်ပါးတရားဆွေးနွေးတယ်ပေါ့ဒုက္ခကြောင့်ဆက်ဆက်ပြီးတော့ဒီရှင်များနှစ်ပါးကပြီးတော့ကြပြောဆိုကြအရှင်ကောတိကရှင်များကမေးတယ်ရှင်များသာရိပုတ္တရာအဲ့ဒီလောကမှာဆင်းရဲလို့ပြောနေကြပါလေရှင်ဟာဆင်းရဲတယ်လို့ပြောနေကြတော့ဆင်းရဲဆိုတာဘာပါလဲအရှင်ဖေဟာဆင်းရဲဒုက္ခဆိုတာဘာကိုတတ်မှန်ပါလဲပေါ့ဘုရားကတကယ်ဆင်းရဲတယ်လို့ပြောမှလဲဆိုတော့ရှင်သာရိပုတ္တရာအရှင်မြတ်ကဖြည့်ပြီး ိုရှင်မြတ်နှစ်ပါးစလုံးဒီရဟန္တာရှင်မြတ်ဒီသစ္စာလေးပါးတရားကိုသိပြီးကြတဲ့ရှင်မြတ်ဒီဆိုတော့တကယ်ပရမတ္တကြကြတရားနိလန်းနဲ့အညီပေါ့ရှင်သာရိပုတ္တရှင်မြတ်ကသိပြီးရှင်မြတ်ကောဋ္ဌိကဘဝသေးပြန်ကဖြစ်မယ်ဆိုရင်ဆင်းရဲဒုက္ခဖြစ်နေမယ်ထက္ခဏထက္ခဏဘဝသစ်ကိုရနေတာဒီဆင်းရဲဒုက္ခသာဖြစ်တယ်အဲ့တော့ဘဝအသစ်ကိုရရင်ဆင်းရဲဘဝသစ်ရရင်ဘာဖြစ်ကဲဒီဘဝမကောင်းလို့ဆိုပြီးတော့ဒါတဲ့ကောင်းတဲ့ဘဝတစ်ခုကိုဘုန်းကြီးတော်ပရိသတ်ဘယ်တော့ပဲတိဆောက်ပေါ့ဘလိုပဲတိဆောက်နောက်ဘဝတစ်ခုရအောင်မယ်ဆိုလို့ရှိရင်ဒီဒုက္ခတွေကင်းမှာမလားကင်းပါဘူး။ငါရှင်ကောသိကဘဝသေးပြန်ငါဖြစ်မယ်ဆိုရင်စင်စစ်ဆင်းရဲသာဖြစ်လိမ့်မယ်။ဘယ်ဘဝရောက်ရောက်ဘယ်ဘဝမှာပဲနေနေအသက်ရှင်နေရမယ်ဒီခန္ဓာကိုယ်တော်ဘုကိုထမ်းဆောင်ပြီးတော့နေရမယ်ဆိုရင်ဆင်းရဲဒုက္ခဖြစ်အောင်မှာပဲ။တဲလို့ဆိုတော့ရှင်ပြရတဲ့ဒီလိုဆိုလို့ရှိရင်ဒီလောကမှာချမ်းသာချမ်းသာလို့ပြောနေကြပါသည်ချမ်းသာချမ်းသာလို့ပြောနေကြတဲ့နေရာမှာဘယ်ဟာဒီချမ်းသာပါလေချမ်းသာဆိုတာဘာပါလေကဲဆင်းရဲနဲ့ချမ်းသာဒီနှမျိုးတိတ်ပေသတ်မှတ်တယ်ပေါ့ရှင်သာရိပုတ္တရာကငါရှင်ကောဋ္ဌိကဘဝအသစ်ပြန်မရှိဘူးဆိုရင်လည်းချမ်းသာတယ်ဘဝအသစ်ပြန်မရှိရင်အဲ့တော့ချမ်းသာတကယ်လိုချင်လို့ရှိရင်ဒီဘဝတွေကုံဆုံးသွားအောင်ချုပ်ဆုံးသွားအောင်ပေါ့ဘဝတွေတစ်ခုပြန်မရအောင်ကိုအားထုတ်နိုင်မှကြင်ကြံနိုင်မှချမ်းသာမေးဘဝတွေပြန်ရလို့ရှိရင်ဒီဘဝရလဲဆင်းရဲနောက်ဘဝရလဲဆင်းရဲနောက်တဘဝရတော့လေဆင်းရဲပေါ့လူဘဝရလဲဆင်းရဲနောက်ဘဝရလဲဆင်းရဲဇမရှိလဲဆင်းရဲဆင်းရဲကင်းရလားငါရှင်ကောတိကဘဝတွေပြန်မရှိရင်စင်စစ်မြတ်ချမ်းသာဘဝအသစ်ပြန်ကားဖြစ်နေမယ်ဆိုရင်လည်းစင်စစ်ဆင်းရဲသာဖြစ်တယ်အဲ့တော့ဘုန်းကြီးတို့ပရိသတ်ဒီဆင်းရဲဒုက္ခဆိုတာဘယ်ဘဝပဲဖြစ်ဖြစ်ဘဝထဲမှာရှိနေတာဒီဒုက္ခပေါ့အဲ့တော့ဘဝထဲမှာရှိနေတဲ့တရားတွေကြည့်လိုက်ရင်အိုရတယ်နာရတယ်သိရတယ်ဆိုခြင်းနာခြင်းသိခြင်းသဘောတရားတွေရှိနေတယ်ဒီသဘောတရားမှန်တယ်ညဒီဆင်းရဲတဲ့သဘောဒုက္ခသစ္စာဘာသဘောလဲဆင်းရဲတဲ့သဘောဘာသစ္စာဆိုအိုရနာယဆိုဒုက္ခတေယဒုက္ခဆင်းရဲသည်အိုရနာယဆိုဒုက္ခတေယဒုက္ခဆင်းရဲသည်အိုရနာယသောဒုက္ခသေယဒုက္ခဆင်းရဲသည်အဲ့တော့ဒီဘဝစတဲ့အချိန်ကနေဆုံးတဲ့အချိန်တိုင်အောင်ဘုန်းကြီးတို့ပရိသတ်မှာဒုက္ခလွတ်တဲ့အချိန်ရှိရလားအမှန်တကယ်ဉာဏ်မျက်စိဉာဏ်မြင်တဲ့ဤအသိဉာဏ်လေးနဲ့ဆင်းရဲကကြည့်လိုက်မယ်ဆိုရင်လည်းဒုက္ခဆင်းရဲတွေကင်းတဲ့အချိန်ကတ္တတနေတဲ့ချမ်းသာနေတယ်လို့ပြောနိုင်တဲ့အချိန်ရှိလားတစ်ချိန်လုံးအိုနေရတစ်ချိန်လုံးနာနေရဒီကနာကြီးရဲ့နှိမ့်ဆက်ကိုခံနေရတဲ့အချိန်ကမှတဲ့အချိန်တိုင်းချိန်တိုင်းမှာဆင်းရဲဒုက္ခတွေဖြစ်နေတယ်ဆင်းရဲဒုက္ခတွေတစ်ခုပြီးတစ်ခုပုံပန်းတန်အမြင်နာမပေါ့ရှင်နေလေးပြောင်းသွားတာပဲရှိမယ်ပုံပြောင်းသွားတာပဲရှိတယ်ဆင်းရဲကတော့လွတ်ရလားပုံတန်လေးဘလို့ပဲပြောင်းမစေတဲ့အနေထားအနေတိုင်းတွေဘလို့ပဲပြင်ဆင်မစေကဲဘလောက်ပဲပြင်ပြီးတော့နေနေပေါ့အခုထိုင်နေရတာညောင်းလို့အတဏ္ဍာရီလုံးလုံးရှုမှတ်ရတာမသက်သာဘူးထိုင်ပြီးတော့အားထုတ်ရတာပင်ပန်းနေနာကျင်လို့ကြိုက်ခဲလို့ဆိုပြီးတော့ဘုန်းကြီးတို့ပရိသတ်နည်းနည်းလေးရှေ့တယ်ပြောင်းတယ်ပေါ့ကဲရှေ့ပြောင်းလိုက်တော့ကသက်သာလားဘာသစ္စာကပြောင်းလိုက်ရုံနဲ့ဒီဒုက္ခသစ္စာကပြောင်းမသွားဘူးနော်အဲငါနေတိုင်းကျင်လိုက်လို့ရှိရင်တော့တက်တာမှာပဲဆိုပြီးတော့ဘုန်းကြီးတို့ပရိသတ်ဘလောက်ပြင်ပြင်ကြောက်ရလားမပြဘူးဒီဒုက္ခတစ်မျိုးပြောင်းသွားပြီမယ်လို့တစ်မျိုးတက်တာသွားပြီမယ်လို့နောက်တစ်မျိုးမလာဘူးလားသို့တော့အဲ့ဒီဒုက္ခတွေဒီတစ်ခုတည်းလားဆိုလို့ရှိရင်တော့မဟုတ်ဘူးနော်တစ်မျိုးပြီးတစ်မျိုးတစ်မျိုးပြီးတစ်မျိုး
တကူပိတကူပြောင်းငါပြောင်းငါနဲ့နှိမ့်ဆက်နေတယ်ပုံသဏ္ဍာန်တော့ပြောင်းနေခဏကခံစားချက်ပေါ့အလေးပေါ့တော့ပြောင်းသွားအဲဒါလိုနေလိုက်လို့ရှိရင်နည်းနည်းတော့တတ်တာလို့ရှိတယ်ဒါမျိုးလို့အပီးတိုင်ပြောက်သလားဆိုလို့ရှိရင်မပြောက်ဘူးကုသမျိုးပြောင်းညောင်းတော့ကြိုက်လို့ပြောင်းနေဆိုလို့ရှိရင်ညောင်းတာကြိုက်တာနည်းနည်းတတ်တာပဲပေါ့ပြောင်းလိုက်တော့ထုံတာကျင်တာတွေတခါလာကျင်တယ်ကျောင်းသားကျင်နာတွေညပြောက်အောင်လို့ဆိုပြီးတော့တမျိုးတစ်ပုံပြောင်းလဲပြန်တော့တဲ့။နာကျင်ကြိုက်ခဲတဲ့သဘောတရားတွေကဝင်လာတယ်ရောက်လာတယ်။ဘာပဲလာလာဘာပဲရောက်ရောက်ဒီခန္ဓာကြီးရှိနေသမျှဘလို့ပင်နေပါစေတယ်ဘလို့ပင်ပြုနေပြောင်းလဲပြီးတော့နေပါစေဒုက္ခဆင်းရဲတွေသာရှိနေမယ်။ခန္ဓာရှိရင်ဘာရှိမယ်။အဲ့တော့ဘုန်းကြီးတို့ပြိဋ္ဌာန်ဒီဒုက္ခတွေကိုကိုကသိအောင်လုပ်ဖို့ပဲ။ဒုက္ခတွေကိုမလုံးအောင်ခန္ဓာကတည်တည်ချာချာပြတယ်သူ့မှာရှိနေတာဒီဒုက္ခခန္ဓာနဲ့ပါရှိလေခန္ဓာထဲမှာပေါ်လာသမျှခန္ဓာကြီးကပြနေသမျှကြည့်လိုက်ရင်ဒုက္ခသစ္စာခန္ဓာထဲပေါ်နေတာဘာသစ္စာခန္ဓာကပြနေတာဘာသစ္စာအဲ့သူတရားပြလားမတရားပြလားခန္ဓာကဘုန်းကြီးပြိဿတ်ကိုမတရားလို့တာမဟုတ်ဘူးနော်မတရားပြနေတာလည်းမဟုတ်သူတရားပြနေတယ်ဒီမှာဒုက္ခသစ္စာပဲရှိတယ်အဲ့ဒီဒုက္ခသစ္စာကိုမြင်အောင်ကြည့်တွေ့အောင်ကြည့်နားလည်သဘောပေါက်အောင်ကြည့်လို့ခန္ဓာကမပြဘူးလားကြပြတဲ့အချိန်မှာယောဂီတွေကတမင်တကာဖြောက်ပြရမလားကြည့်ရမလားကြည့်ရမယ်နော်ခန္ဓာပြတဲ့ဒုက္ခသစ္စာတွေတတ်တန်သွားအောင်ဆိုပြီးတော့လှုပ်ရရမလားကြည့်ရမလားကြည့်ရမယ်နားလည်အောင်ကြည့်ဒီဒုက္ခတွေဒီတိုင်းရှိမှာပဲကိုကျမ်းမာနေတဲ့အချိန်ကလည်းရှိမှာပဲမကျမ်းမာတဲ့အချိန်ကလည်းရှိမှာပဲနုမြတန်ဆွမ်းနေတဲ့အချိန်ကမှလည်းရှိမှာပဲအိုမင်းရင်ညော်နေတဲ့အချိန်ကကာလမှလည်းဒီဒုက္ခတွေရှိနေမှာပဲတစ်ချိန်လုံးမွေးတဲ့အချိန်ကစပြီးတော့ပြေးတဲ့အချိန်တိုင်အောင်ဒီခန္ဓာကြီးတဲ့ဒုက္ခသစ္စာတွေကိုပြနေတယ်ခန္ဓာကဒုက္ခပြတယ်ခန္ဓာပါပြပြလာတဲ့ဒီဒုက္ခကိုဘုန်းကြီးပရိသတ်ကအသိဉာဏ်လေးနဲ့မြင်အောင်ကြည့်အသိဉာဏ်လေးနဲ့မြင်အောင်ကြည့်ပေါ့အဲကြည့်လိုက်တော့ယုတ်တရားဒီလေးပဲဒုက္ခသစ္စာနံတရားကလည်းဒုက္ခသစ္စာပေါ်မလာဘူးလားဆိုခန္ဓာတွေမှာပေါ်သည်များဒုက္ခမြင်အောင်ကြည့်ရမည်ခန္ဓာတွေမှာပေါ်သည်များဒုက္ခမြင်အောင်ကြည့်ရမည်ခန္ဓာတွေမှာပေါ်သည်များဒုက္ခမြင်အောင်ကြည့်ရမည်ဘာမြင်အောင်ကြည့်မယ်ဒုက္ခမြင်အောင်ကြည့်လိုက်တော့ဒီခန္ဓာကြီးဒီဆင်းရဲတလဲချမ်းသာတခါတသံတလဲမသက်သာတခါပေါ်လိုက်ကြောက်လိုက်နဲ့ဖြစ်နေတယ်တိတဲ့သဘောတရားခံစားတဲ့သဘောတရားတွေလည်းပေါ်လိုက်ပြောင်းလိုက်နဲ့ဖြစ်နေတယ်။ကြက်တိလိုက်တယ်။တိတဲ့အတိလေးအခုတစ်ချက်ကလေးဖြစ်သွားပြီးတဲ့နောက်မှာပျောက်ပြန်ပြီပေါ့။တိတဲ့အတိကလည်းပဲဘုန်းကြီးတို့ပြိဿတိနေတယ်လို့သာပြောတဲ့တစ်ဆက်တည်းတိတာမဟုတ်ဘူး။တတိပြီးတော့တတိတတိပြီးတော့တတိမလာဘူးလား။ကြက်ရှုနေတဲ့ရှုစိတ်ကလည်းပဲတစ်ချိန်လုံးတစ်နာရီလုံးရှုစိတ်ဖြစ်နေတာမဟုတ်ဘူး။တစ်ချက်လေးဖြစ်လိုက်ကြောက်သွားလိုက်နောက်တစ်ခါပြန်ရှူလိုက်ကြောက်သွားလိုက်နောက်တစ်ခါပြန်ရှူလိုက်ကြောက်သွားလိုက်နဲ့အဆက်မပြတ်မဖြစ်ဘူးလားအဆက်မပြတ်ဖြစ်တဲ့သဘောစင်ဆက်မပြတ်ဖြစ်နေတဲ့အဲ့ဒီသဘောတရားကိုမြင်အောင်ကြည့်နားရခြင်းနဲ့ထုံနဲ့ကြိုက်တယ်ဒီဒုက္ခဆင်းရဲတွေလည်းပေါ်လိုက်ကြောက်လိုက်နဲ့သာဖြစ်နေတယ်သဘောတရားမှန်သမျှခန္ဓာထဲမှာရှိနေတဲ့ခန္ဓာကပြတဲ့သဘောမှန်သမျှသည်ဆင်းရဲတဲ့တရားတွေသာအဲ့ဒီသစ္စာတည်းဒုက္ခသစ္စာဘာသစ္စာလဲဆိုတိခံစားတာပေါ်ကြည့်ကကြောက်တာဒုက္ခသစ္စာမြည်တိခံစားတာပေါ်ကြည့်ကကြောက်တာဒုက္ခသစ္စာမြည်တိခံစားတာပေါ်ကြည့်ကကြောက်တာဒုက္ခသစ္စာမြည်သိတဲ့သဘောခံစားတဲ့သဘောပေါ်လာပြီးတဲ့နောက်ဘာဖြစ်မလဲ ြောက်သွားလိမ့်မယ်ပေါ်ပြီးတော့ကြောက်တာမန္တမြသည်ပါတိသာအဲ့ဒုက္ခသစ္စာပိုင်းခြားသိရမယ့်သစ္စာဟုတ်ပြီလားကဲသစ္စာလေးပါးတရားသိရမယ်ဆိုတဲ့ညမှာဘုရင်ပရိသတ်ဒုက္ခသစ္စာပိုင်းခြားပြီးတော့သိရမယ့်သစ္စာကဲဒီသစ္စာတရားကိုမှမသိဘူးဆိုလို့ရှိရင်ဒီလိုဒုက္ခတွေကိုမှနားမလည်လို့ရှိရင်ဒီဒုက္ခတွေကနေလွတ်မြောက်ခြင်းစိတ်ထွက်မြောက်ခြင်းစိတ်ဆိုတာပေါ်ဖို့မလွယ်ဘူး။နော်။အမှန်တကယ်ဒုက္ခဆင်းရဲလို့သိလာမြင်လာတဲ့သူမှန်တယ်ညဒီဒုက္ခဆင်းရဲတွေနဲ့မနေခြင်းမို့ဒီဒုက္ခဆင်းရဲတွေကတွတ်ခြင်းနဲ့လွတ်ခြင်းနဲ့ပေါ့။ကတ္တရိမထာလို့ပြည့်စည်မရှိဘွားလို့ပြည့်စည်အမတ်တမဲ့နေလိုက်တာနဲ့တပြိုင်နဲ့ဒီဒုက္ခတွေကိုဘုရင်တို့ပြိတ္တသတိမရဘူး။အမတ်တမဲ့နေရင်သတိရှိရလား။သတိမရှိတော့ဒုက္ခရောက်နေတယ်လို့ကသိလား။မသိဘူးဒါကြောင့်တချို့ယောဂီတွေကအိမ်မနေတော့ကတော့တက်ပါလေကိုတရားကျင့်တဲ့အခါကျတော့ပင်ပန်းလိုက်တာနော်အတေကနာကြီးကိုကွန်နေတော့ကတော့ရှင်းတက်တော့တက်ပါပဲအခုတိတိကျကျကြည့်နေလိုက်တော့မှတရားစခန်းမှာအားထုတ်လိုက်တော့မှဒီခန္ဓာကြီးမတက်တာပါလားလို့ညင်လာတယ်ပေါ့ဟုတ်ပြီလားအဲ့ဒါဘာကြောင့်ညင်လို့ဆိုလို့ရှိရင်တတိထားလို့ညင်တာဘာထားလို့အိမ်မှာတော့ကမမြင်တာဘာလို့မမြင်ခါတိုင်းခါတိုင်းရှိနေမှာဘုရားပြိတ္တမမြင်ဘူးဒီခန္ဓာကြီးဒုက္ခပေးတယ်လို့နားမလည်ဘူးနော်အာခန္ဓာကြီးပျော်စရာပဲခန္ဓာကြီးဒီချစ်ခင်စရာနှက်သက်စရာပဲလို့မြင်နေအဲ့ဒီအမြင်ဒီတတိမရှိတဲ့သူတွေရဲ့အမြင်ပေါ့တတိတရားနဲ့အသိဉာဏ်နဲ့သိချာရှုမှတ်ပွားများကြည့်လိုက်တဲ့ချိန်ကပင်နေရာကိုပဲကြည့်ကြည့်ပဲစိတ်ပိုင်းကိုပဲကြည့်ကြည့်ခန္ဓာကြီးသည်ဒုက္ခကိုသာပြရဲဒုက္ခတွေသာရှိနေတယ်။ကဲဒုက္ခတွေအပြစ်လောင်နှမ်းတဲ့ကိုယ်တော်ကြီးနဲ့မတူဘူးလား။အဲကိုယ်တော်ကြီးတစ်ခုတည်းမှာပစ္စည်းမျိုးစုံထဲထားဒီကိုယ်တော်ထဲကဒုတဲ့ပစ္စည်းတွေအားလုံးဆွဲထုတ်လို့ရ။ဒီခန္ဓာထဲမှာလည်းဒုက္ခအပြစ်ဆုံးစုပုံပြီးတော့တူလောင်နှမ်းတဲ့ခန္ဓာဘလို့ဒုက္ခမျိုးလိုခြင်းလဲအကုန်ကြည့်အကုန်ရှိတယ်။အမျိုးမျိုးပုံပေါ်ဘုန်းကြီးတို့ပရိသတ်နာမည်တက်လို့မရအောင်မြည်ဖော်လို့မရအောင်ဆင်းရဲမျိုးစုံနဲ့မနှိပ်စက်ဘူးလားအေးအဲ့လိုနှိပ်စက်နေတယ်လို့ဘယ်အချိန်ကျရင်သိတယ်လေဆိုရင်တတိထားမှသိတယ်ဘယ်အချိန်ကျရင်သိတတိထားမှသိတယ်တတိမထားရင်သိပါမလားမသိဘူးဆိုကြည့်တတိ၄ပါးတပါးပါရှုပွားဒုက္ခမြင်လာမည်တတိလေးပါတပါးပါရှုပွားဒုက္ခမြင်လာမည်တတိလေးပါတပါးပါရှုပွားဒုက္ခမြင်လာမည်တတိပဌံလေးပါတပါးပါကိုတဲ့ရှုပွားရင်ဒုက္ခကိုသိမြင်လာလိမ့်မယ်ပဲသတိပ္ပဏမဲ့ရှိရှိပေါ့ကာယ ानु ပသနာဝေဒနာ ानु ပသနာစိတ်တ ानु ပသနာဓမ္မ ानु ပသနာမြတ်စွာဘုရားရှင်ကသတိပ္ပဏ၄ပါးဟောထားတဲ့လမ်းကြောင်း၄ခုဖြတ်ကြတယ်ပေါ့အဲ့လမ်းကြောင်းတိုင်းသွားမယ်ဆိုလို့ရှိရင်ဘလို့ပဲသွားသွားတဲ့ခကြီးဆုံးရင်တော့ခကြီးရောက်ရင်တော့တူတူပဲအခုအားထုတ်နေတာဒီဒုက္ခမြင်ဖို့ပါမြင်ဖို့ဒုက္ခမြင်ဖို့အားထုတ်တာအဲ့တော့ခန္ဓာကဒုက္ခကြရတဲ့အချိန်ကမှဘုန်းကြီးတို့ပရိသတ်မငြင်းညူနဲ့ခန္ဓာကိုစိတ်မကွက်နဲ့နော်အမှန်တကယ်ဆိုလို့ရှိရင်ဒီခန္ဓာကြီးကျေးဇူးတင်ဖို့တော့မကောင်းလားကဲသူကဒုက္ခပြီးနေတယ်ဒုက္ခပြနေတယ်ဒီဒုက္ခတွေကနေပြီးတော့လုံးမြောက်အောင်လုံးလို့ခန္ဓာကနှုတ်ဆော်နေတာပဲဟုတ်ပြီလားဒီဒုက္ခဆင်းရဲတွေကိုမလို့ခြင်းဘူးဒီဒုက္ခဆင်းရဲတွေကိုမကြိုက်ဘူးဆိုလို့ရှိရင်ဘုန်းကြီးတို့ပရိသတ်ဒုက္ခလွတ်ကြောင်းရှာဖို့ပဲရှိတယ်ပေါ့ဒီတိုင်းနေလို့ရှိရင်နောက်ဘဝခန္ဓာရအောင်မယ်နောက်တစ်ဘဝခန္ဓာရအောင်မယ်တဏှာတကွင်ကြီးသွားကျင်လည်ပြီးတော့နေရအောင်မယ်ဆိုရင်ဘဝလေခြားကားတက္ကမေရအောင်မယ်ဆိုရင်ဒီဆင်းရဲဒုက္ခတွေတည်နည်းနဲ့မှမกินနိုင်ဘူးဒီဒုက္ခကိုမလိုချင်ရင်လည်းဒုက္ခကိုသိမြင်မှဖြစ်မယ်ဒုက္ခမြင်မှဒုက္ခမလိုချင်တာဒုက္ခမမြင်ရင်ဒုက္ခလိုချင်နေတယ်ဗောအခုယောဂီတွေဒုက္ခလေးနည်းနည်းမြင်လာတဲ့ခါကျတော့ဒီဒုက္ခလေးလိုချင်သေးလားအဲကြီးတဲ့ဒုက္ခတွေမြင်လာတဲ့ခါကျတော့အမတန်ကြီးမားတဲ့ဒီဒုက္ခတွေလိုချင်သေးလားဘာလို့လဲဒုက္ခမြင်လာလို့
အစ်စ်လို့ဒုက္ခမြင်လို့ဆိုတာတတိထားလို့လားတတိမထားလို့လားတတိပဋ္ဌာန်တရားတတိထားတာဗာတရားတတိဦးစီးတဲ့တတိကောင်းဆောင်နေတတိလေးနဲ့ကြည့်လိုက်တဲ့အချိန်ကကြတော့မြင်ပြီးကိုယ်မှလည်းပဲဒုက္ခစိတ်မှလည်းပဲဒုက္ခယုတ်တရားကလည်းဒုက္ခနတ်တရားကလည်းဒုက္ခဒုက္ခဆင်းရဲတွေသာဖြစ်နေပါလားငါဘဝတစ်ခုလုံးမှာငါဘဝတတန်တစ်လျှောက်မှာချမ်းသာဒုက္ခဆိုတာဘာမှမရှိဘူးအမှန်တကယ်ဉာဏ်ပညာနဲ့ကြည့်လိုက်ရင်ဒုက္ခတရားတွေသာရှိတယ်လို့တတိပဋ္ဌာန်တရားတဘာဝကိုရှုပွားမယ်ဆိုရင်ဒုက္ခတွေသိမြင်လာလိမ့်မယ်ဒုက္ခသိဖို့အတွက်အခုဘုန်းကြီးတို့ယောဂီတွေကဓမ္မနုပသနာတတိပဋ္ဌာန်ပေါ့ဘာတတိပဋ္ဌာန်လဲဓမ္မနုပသနာတတိပဋ္ဌာန်ဒီဒုက္ခမြင်ဖို့အတွက်တတိဥစည်းတတိကောင်းဆောင်တတိကိုရှေ့တန်းမှာထားပြီးတော့ထကထကနဲ့ကြည်နေတယ်ထတလဲလဲနဲ့ရှုနေတယ်ဓမ္မကိုယုတ်ဓမ္မနဲ့နန္ဓမ္မယုတ်တရားနဲ့နန္တရားသတိထားကြည့်လို့ရှိရင်ဘာမြင်မယ်ဒုက္ခမြင်လာလိမ့်မယ်ဘာမြင်လာမယ်ဒီဒုက္ခသစ္စာဒီပိုင်ချာသိရမယ်သစ္စာကဲမြင်တော့မှဘုရင်ပရိသတ်သိမယ်ပေါ့မမြင်မဲနဲ့သိပါမလားဒုက္ခသစ္စာကိုပိုင်းခြားသိဖို့အတွက်ဒုက္ခတရားတွေကိုတွေ့မြင်ဖို့တဲ့တခြားမှာလိုက်ကြည့်ရမလားခန္ဓာကြည့်ရမလားကဲတတိမပါပဲကြည့်ရမလားတတိနဲ့ကြည့်ရပေါ်ရရကြည့်ရမလားကြိုးစားကြည့်ရကြိုးစားကြည့်ရမယ်နော်ကဲကျန်တဲ့ကိစ္စတွေအသာထားပေါ့ကျန်တဲ့အရေးတွေသိသေးတာဒီချိန်မှာအကြီးဆုံးသောအရေးတွေတဲ့လောကမဲ့လောက်ပြီးဒုက္ခသစ္စာကိုသိမြင်ဖို့ဒုက္ခရဲ့သဘာဝတရားတွေကိုနားလည်ဖို့ကြည်နေတာကဒုက္ခရောက်တဲ့ဒုက္ခရောက်တဲ့ဆင်းရဲတဲ့ဆင်းရဲတဲ့ဆိုပြောပြမယ်လို့ဘယ်လိုဒုက္ခရောက်လဲဘယ်လိုဆင်းရဲလဲဆိုလို့ရှိရင်ဘိဓပရိဒတ်သိချမသိသေးဘူးနော်အဲ့ဒီဒုက္ခရဲ့သဘာဝလေးသိသိချချာနဲ့နဲ့နဲ့ထဲထဲဝင်ဝင်သိဖို့အတွက်ပို့ပို့ပြီးတော့သတိမလိုဘူးလားပို့ပြီးတော့သတိလိုတယ်ပို့စားပြီးတော့အာထုတ်တဲ့ကနေလွန်လာတဲ့သတိပေတိအောင်လုံးလိုက်ဆိုလို့ရှိရင်နိဗ္ဗာန်မရောက်မချင်းမတရားဖို့တရားတွေကိုမသိချင်းမမြင်မချင်းဘုန်းကြီးတို့ပရိသတ်တတိမပါလို့မရဘူးတတိမရှိလို့မရတတိလေးပါးတစ်ပါးပါးကိုတဲ့ရှုပွားရင်ဒုက္ခမြင်လာမယ်ဒုက္ခကိုသိမြင်လာလိမ့်မယ်ဒုက္ခသိမြင်လို့ရှိရင်ဘာအကျိုးတရားဖြစ်လဲဒုက္ခမလိုချင်ဘူးပေါ့ဒုက္ခသိရင်ဘုန်းကြီးတို့ပရိသတ်လိုချင်သေးလားမလို့ခြင်းဘူးဒုက္ခမသိရင်လိုခြင်းနေခုဘဝအသစ်တွေတောင်းနေတဲ့ခန္ဓာအသစ်တွေကိုရကျင်နေစီးစိမ်ချမ်းသာချမ်းသာဒုက္ခဘုံဘုံကိုချမ်းသာခြင်းကိုလည်းမျောလင်းနေတယ်စိတ်ချမ်းသာခြင်းလည်းမျောလင်းနေတယ်အဲ့ဒီချမ်းသာဒုက္ခတွေဒီခန္ဓာကြီးရှိနေသည်များဒီခန္ဓာကြီးနဲ့မကွဲမကွာနေသည်များကာလပတ်လုံးဆင်းရဲဒုက္ခသာဖြစ်နေတယ်ချမ်းသာဒုက္ခဆိုတာဘယ်လိုမှမရနိုင်ခန္ဓာနဲ့ဥစ္စာမကွဲသေးရင်ဘုရားပရိသတ်ဆန္ဒဒုက္ခအစ်မှန်ရမလားမရဘူးရှင်သာရိပုတ္တရာကိုယ်တော်မြတ်ခန္ဓာကရှင်ကောဋ္ဌိကကိုပြောတယ်နော်ခန္ဓာသေးပြန်ကဖြစ်ရင်လည်းစင်စစ်ဆင်းရဲတာဖြစ်မယ်ခန္ဓာသေးပြန်မဖြစ်ရင်လည်းစင်စစ်မြတ်ချမ်းသာဖြစ်လိမ့်မယ်ခန္ဓာသေးပြန်ဖြစ်ရင်ဒုက္ခပေါ့ခန္ဓာသေးပြန်မဖြစ်ဘူးခန္ဓာသေးပြန်မရဘူးဆိုရင်ဒုက္ခတွေกินเปียตวาไล่มั้ยฉုံงิ้งตวาไล่มั้ยกูยอกิญาก็ปฐมทิสิทุกข์ကိုသိအောင်လုပ်ပေါ့ဒါကြောင့်မလို့ဒုက္ခသစ္စာသည်ပိုင်းခြားသိရမယ့်သစ္စာဒုက္ခသစ္စာဘာလို့ ਆ မှာပိုင်းခြားသိရမယ့်သစ္စာကိုဘုန်းကြီးတို့ပရိသတ်သိအောင်မြင်အောင်လုပ်လိုက်လို့ရှိရင်ဒီဒုက္ခတွေကိုမလို့ခြင်းတော့ဘူးเนาะမလို့ခြင်းတော့ဘူးဆိုလို့ရှိရင်ဒုက္ခလွတ်ကြောင်းရှာတော့မယ်ပေါ့ကဲဒုက္ခမှမသိဘဲနဲ့ဒုက္ခလိုကြောင်းတရားကိုမရှာခြင်းဘူးနော်တကယ်တော့သိမြင်သွားတဲ့သူဒုက္ခတွေပဲလို့နားလည်သွားတဲ့လူဒီဒုက္ခတွေနောက်တစ်ခါမညာအောင်နောက်တစ်ခါမနာအောင်ကြိုးစားပြီးတော့ရှင်းကြံပွားများတယ်ကြိုးစားပြီးတော့အထုတ်တယ်ပေါ့ဒါကြောင့်ကိုယ်ခန္ဓာမှာအမှန်တကယ်ရှိနေတဲ့ဆင်းရဲဒုက္ခပိုင်းခြားသိမြင်ရမယ်ဒုက္ခသစ္စာတရားကိုသိမြင်အောင်ကြိုးစားဖို့လိုတယ်လို့နားလည်သဘောပေါက်ပြီးတော့ရှုမှတ်ပွားများအာထုတ်နိုင်ကြသဖြင့်ဒုက္ခခတ်သိငြိမ်းညာအမှန်ဉာဏ်နိဗ္ဗာန်ကိုနှင်းမြန်စွာလက်ကူစွာနှင့်ရနိုင်ရောက်နိုင်မျက်မှောက်ပြုနိုင်ကြပါစေကုန်တည်းလို့ဆုတောင်းရင်းနဲ့ပဲတရားမီကုန်ချုပ်ကြစို့
ဗောဓိယပစ္စယဟောတုဣဒံသောပုညမင်္ဂလံပုညဘာဂန္တုလည်းပန္တုပမောတံတုသတေဝကံနောမြတ်တာကြည်ပါရမီယဉ်ကျူးဇာနိတုသရောစဉ်ကုသိုလ်ရှင်ကျွန်ုပ်တို့ဤဣဒံပုညမင်္ဂလံဗုဒ္ဓဟောကြားတရားဒေသနာများဟောဝါကိုနာဂမတ္တပြန်ဟောကြား၍ပွားများဖြင့်ပြန်ဖာမံပြုကောင်းအားတို့ရသည်ကုသိုလ်ပုညမင်္ဂလာသည်ဗောဓိယသစ္စာလေးကံစဉ်ကိုပြန်ရှင်းသုကုတ္တဘုရင်ပံဗောဓိညာဤသစ္စာဥပနိဒယမိယတစီမௌချညာပြံကောင်းမြတ်တဲ့ထောက်မှန်သည်ဟောတုစဉ်စဉ်မသွေဖြစ်ပါစေတည်းဤဒံပုံညပါကိသဗုဒ္ဓဟောကြားတရားဒေသနာများဟောဝါကိုနာဂမတ္တပြန်ဟောကြား၍ပွားများဖြင့်ပြန်ဗာမံကျုကောအတုရသည်ကုသိုလ်ပုံညမင်္ဂလာဤဖို့ပါကကိုလင်းသတေဝကကဗာမနေသမြဝိနည်းများစွာသတ္တဝအနန္တမန္တမြတို့သည်သုလဘံသူရှင်လန်းကြီးကြီးဝါကွမ်းပုံစီတဲ့တကဲ့သို့ဤတိငွေစိတ်မှထုံးလျက်အထာယုံတေတုလုံးမို့ဤနုကိုပံရယူနိုင်ရပါစေကုန်တည်းသုလတာကိုစီကိုစီလုံးကြီးရဲ့စီတာရှင်ပြေဝါလုံးမြတ်တို့ရယူကြကုန်ပြီ၍ပမောရံသူကိုစိတ်နှပြလို့ဣစ္ဆာစီပြေခါကျွေမဝမ်းမြောက်နိုင်ရပါစေကုန်တည်းဝါပမောရံသူလူပြည်သမကနာပြည်မှာဆက်သွယ်လျက်ထဲနေပြည်မှာရှင်လုံးမောပြတရင်ကပါတုံအောင်သတ္တဟုန်ရလျက်မောက်ပြည်လျင်ဝမ်းမြောက်ဝတ်သာပတ္တနာအောင်စုခါကပြည်လျင်သာဓုတံအောင်နမိတ်ဖြင့်အောင်ဘိဘိသွန်လောင်းနိုင်ရပါစေကုန်သတည်း